Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ဒီဇင်ဘာညနေခင်းပါရှင်။ VOA American တန်ရက်2016ခုနှစ်ဒီဇင်ဘာလ1ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တင်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ယူကော့ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအရကျေးဇူးတင်စကားပြောခီးစဉ်အဖြစ်မဲဆွယ်စည်းဝေးပွဲပုံစံသွားဖို့ရှိပါတယ်။စင်ကာပူနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုဂုဏ်ပြုပြီးတိက္ခော့ဘန်တစ်မျိုးကိုနာမည်ပေးလိုက်ပါတယ်။တရုတ်မြန်မာနယ်စပ်တရုတ်ဖက်ချမ်းမှာလူငုံရင်တိုးမြင့်ဆောင်ရွက်နေတယ်လို့တရုတ်ကာကွယ်ရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ကမ္ဘာ AIDS နေ့ဖြစ်တဲ့ဒီကနေ့မှာထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူ့သမားတွေကြား HIV AIDS ကာကွယ်စောင့်ရှောက်ရေးအခြေအနေဘယ်လိုရှိပါလဲ
။ကျွန်တော်မြင်ထင်နေဆိုလို့ရှိရင်ကျွန်မတို့မှာတနည်းဆိုရင်ကျွန်တော်တို့ခံရရောက်90လောက်တော့ရှိတော့ဗျ။အာဘယ်ပြောမလဲကျွန်မတို့ကဆေးစပ်ပြီးဆိုလို့ရှိရင်ဒီကရွှေရှည်နေကျွန်တော်တို့ပြရတာ
။မေတော်စေကန်းရဲ့ကျမ်းမာရေးဒုတိယညွှန်ကြားမှုရဲ့ပြောပြချက်နဲ့အတူနှာစင်ရပါမယ်ရှင်။တခါရှမ်းပြည်နယ်မြောက်ပိုင်းကတပ်ပွဲတွေနဲ့စစ်ပွဲရှောင်ဒုက္ခသည်တွေရဲ့အခြေအနေနဲ့အတူအခုလိုရှမ်းပြည်နယ်တွင်းတိုက်ပွဲတွေကြောင့်အိန္ဒိချင်းတရုတ်နယ်စပ်မှာတရုတ်စစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကိုလည်းသိကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်အမေရိကန်ယူကော့ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ဆိုအားဖြင့်ကျေးဇူးတင်စကားပြောမဲ့ခီးစဉ်တစ်ခုကိုဒီကနေ့စတင်မှာဖြစ်ပြီးအိုဟိုင်ယိုပြည်နယ်ဆင်ဆင်နတီမြို့မှာယူကော့ပွဲအတွက်မဲဆွယ်စည်းရုံးတဲ့ပုံစံနဲ့အလားတူစူဝေးပွဲတစ်ခုလုပ်ဖို့ရှိပါတယ်။အဲဒီမတိုင်ခင်မှာတော့အင်ဒီယားနာပြည်နယ်ကိုသွားပြီးလေးပေးဆက်ထုတ်ကုမ္ပဏီဖြစ်တဲ့ Carrier နဲ့အလုပ်ကိန်းတထောင်လောက်ကိုအဲဒီပြည်နယ်မှာဆက်ထားသွားဖို့သဘောတူညီချက်ရထားတဲ့အပေါ်ပြောဆိုဖို့ရှိပါတယ်။အိုဟိုင်ယိုပြည်နယ်ဟာယူကော့ပွဲမှာ Trump အနိုင်ရရှိခဲ့တဲ့အရေးပါတဲ့ပြည်နယ်တွေကတစ်ခုပါ။အခုခီးစီအတွင်းတခြားဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်ကို Trump ကမပြောသေးပေမဲ့လာမယ့်သတင်းပတ်တွေအတွင်းတခြားနေရာအများပြားကိုလည်းသွားမယ်လို့ခန့်မှန်းထားကြပါတယ်။အင်ဒီယားနာပြည်နယ်မှာတော့ Trump နဲ့သူ့ရဲ့ရွေးကောက်ခံဒုတိယသမ္မတ Mike Pence တို့ဟာအင်ဒီယားနာပိုလစ်မြို့က Carrier ကုမ္ပဏီရဲ့စက်ရုံကိုသွားဖို့ရှိပါတယ်။အလုပ်ကိန်းတွေကိုမက္ကဆီကိုနိုင်ငံကိုရွှေ့မသွားဘဲအင်ဒီယားနာမှာပဲဆက်ထားသွားဖို့ကုမ္ပဏီနဲ့ရထားတဲ့သဘောတူညီချက်ကိုအဲဒီမှာတရားဝင်ကြေညာမဲ့သဘောရှိပါတယ်။ကုန်ကြားစည်လျှော့ချတဲ့အနေနဲ့အင်ဒီယားနာပြည်နယ်ကအလုပ်ကိန်းတွေကိုရွှေ့မယ်ကြောင်းဒီနှစ်အစောပိုင်းမှာ Carrier ကုမ္ပဏီကကြေညာထားတာပါ။ဒါပေမဲ့မရွှေ့တော့ဘဲနဲ့အင်ဒီယားနာမှာပဲဆက်ထားသွားဖို့ဆုံးဖြတ်တဲ့အချက်တွေတွေအင်ဒီယားနာပြည်နယ်ကဘန်ဒာရီအရမလုံပေးထားတဲ့အချက်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ပိုပြီးကောင်းမွန်တဲ့လုပ်ကံရအဆင်ပြေစေတဲ့စီးပွားရေးဝန်ကြီးမျိုး Trump အစိုးရကဖန်တီးပေးမယ်ဆိုတဲ့ကတိကြောင့်ဖြစ်တယ်လို့ဗိုလ်ဒူးနေကထုတ်တဲ့ကြေညာချက်ထဲမှာကုမ္ပဏီကပြောထားပါဗျ။
အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်လွှတ်တော်အမတ်တွေဟာခေါင်းဆောင်တဲ့ရွေးဖို့တောင်းဆိုတာတွေကိုလှစ်လှူရှုပြီးကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ် Nancy Pelosi ကိုနောက်ထပ်သက်တမ်းနှစ်နှစ်အတွက်လူနည်းစုခေါင်းဆောင်အဖြစ်ပြန်ရွေးကောက်လိုက်ပါတယ်။သူဟာအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အဖြစ်2002ခုနှစ်ထက်ကဆောင်ရွက်ခဲ့ပြီးတော့2009ခုနှစ်မှာတော့အောက်လွှတ်တော်ရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်သမိုင်းဝင်ခဲ့တာပါ။ဒီရာထူးအတွက်အိုဟိုင်ယိုလွှတ်တော်အမတ် Tim Ryan နဲ့ဂျိမ်းနဲ့ရှင်ပြိုင်ခဲ့ရပြီးတော့ပါတီတကားပိတ်အစည်းအဝေးမှာ134-63ပဲနဲ့ပြန်ပြီးရွေးကောက်ခံရတာပါ။နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာ Republican တွေကသမ္မတနေရာရောလွှတ်တော်မှာပါအနိုင်ရပြီးတဲ့နောက်မှာစေကူးသစ်နဲ့ခေါင်းဆောင်သစ်ကိုရွေးချယ်ကြဖို့ Tim Ryan နဲ့နိုင်ငံတော်ကဒီမိုကရက်ပါတီတွေကလုံဆော်ခဲ့ကြတာပါရွေးမခံရတဲ့ပေါ်စိတ်ပြက်တဲ့အကြောင်းကိုဗိုလ်တော်ကြီးနေမှာ Ryan ကသတင်းတောက်တွေကိုပြောပေမဲ့လဲထောက်ခံမဲ63မဲသူရခဲ့တာကအပြောင်းလဲကိုတောင်းဆိုတဲ့ပေါ်အတိမတ်ပြုကြတယ်ဆိုတာကိုပြနေတယ်လို့ပြောပါတယ်အသက်86နှစ်အရွယ် Pelosi ဟာ San Francisco မြို့ပြမဲမဲဆန္ဒနယ်တစ်ခုကိုကူစားပြုတဲ့အလွတ်တော်မှတ်ဖြစ်ပြီးတော့1993ခုနှစ်ခေတ်ကလွတ်တော်မှတ်ဖြစ်လာတာပါ။သူဟာအခုချိန်ထိဩဇာရှိဝါကြီးမြင့်စေသူတူဖြစ်ပြီးတော့သူ့လုပ်ဖော်ကိုင်ဘက်အများပြရဲ့လေးစားမှုနဲ့ချစ်ခင်ရင်းနှီးမှုကိုရထားသူလည်းဖြစ်ပါရဲ့ရှင်
။ကိုလံဘီယာဆွေရနဲ့ Frog တဘုံအဖွဲ့ကြားနှစ်90ကျော်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ရည်ရွယ်တဲ့ငင်းချမ်းရေးသဘောတူစာချုပ်ကိုကိုလံဘီယာကွန်ဂရက်လွတ်တော်ကဗိုလ်ဒူးနေမှာအတည်ပြုလိုက်ပါပြီ။အလွတ်တော်မှာထောက်ခံမဲ130ကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပြီးအထက်လူတော်ကလည်းထောက်ခံမဲ85မဲကန့်ကွက်မဲမရှိနဲ့အင်္ဂါနေ့ကအတည်ပြုထားတာပါ။သမ္မတဟောင်းအယ်ဗာရိုဥရီပြေပါတီဝင်လွှတ်တော်အမတ်တွေကတော့လွှတ်တော်နေရာစလုံးမှာကန့်ကွက်တဲ့အနေနဲ့ထွက်သွားခဲ့ကြပါတယ်။သဘောတူညီချက်ဟာ FARC အဖွဲ့ပဲအထူးသဖြင့်တော့သဘုံကောင်းဆောင်ပိုင်းကိုတိတ်ပြီးအသာပေးလွန်တယ်လို့သမ္မတဟောင်းကအဝေးပန်ထားတာပါ။ဒါအပြင်အခုပြန်ပြင်ထားတဲ့သဘောတူညီချက်အစ်စ်အတည်ပြုဖို့ကိစ္စကိုလူလူဆန္ဒခံယူပွဲမလုပ်ဘဲလွှတ်တော်အမတ်တွေကိုပဲလုံးဝအခွင့်အာဏာပေးထားတဲ့အပေါ်လဲဝေဖန်ပါတယ်။ ပထမလှုပ်ထားတဲ့သဘောတူညီချက်ကိုအော်တိုဘာလလူထုဆန္ဒခိုင်ပွဲမှာပယ်ချခံခဲ့ရတာကြောင့်အပြောင်းလဲ90ကျော်ပြန်လုပ်ခဲ့ရပါတယ်။အခုလွတ်တော်ကဒီပြုလိုက်တဲ့သဘောတူညီချက်အသေးအရ6လကြာလုံငန်းစဉ်တစ်ခုအတွင်း FARC သဘုံအဖွဲ့ဝင်8000ကျော်အနေနဲ့သူတို့ရဲ့လက်နက်တွေကိုအပ်ရပါမယ်။မနက်ပြန်မှာခစ်သစ်စတင်ပါပြီလို့ဒီငြိမ်းချမ်းရေးကြိုးပမ်းမှုအတွက်နိုဘယ်ဆုရထားတဲ့သမ္မတဝမ်မန်နူအယ်ဆန်တိုစ်ကပြောပါတယ်။
2008ခုနှစ်ကလေးကခုချိန်ထိပထမဆုံးအကြိမ်အနေနဲ့ရေနံထုတ်လုပ်မှုလျှော့ချဖို့ကိုကမ္ဘာရေနံတင်ပို့ရောင်းချသူများအဖွဲ့ OPEC OPEC ကဗိုလ်တူနေ့ကသဘောတူလိုက်ပါတယ်။ရေနံဈေးတက်လာစေဖို့ရည်ရွယ်ချက်အပြင် OPEC အဖွဲ့ဝင်မဟုတ်တဲ့ထုတ်လုပ်သူတွေလည်းအလားတူလိုက်လုလာအောင်တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်။ဒီနေ့ကိုထုတ်လုပ်တဲ့ရေနံစီပေါင်း 1.2 တန်းဒါမှမဟုတ်ကမ္ဘာရေနံထုတ်လုပ်မှု900ခန့်အထိလျှော့ချပြီးတော့ဒီနေ့ကိုစုစုပေါင်း 32.5 တန်းထိ OPEC ကလျှော့ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောပါတယ်။ OPEC အဖွဲ့ဝင်မဟုတ်သူတွေကိုလည်းထုတ်လုပ်မှုလျှော့ချဖို့ OPEC ကတောင်းဆိုမယ်လို့ဗိုလ်တူနေ့တုန်းကဗီယက်နမ်မြို့မှာကျင်းပမဲ့အစည်းအဝေးမတိုင်ခင်မှာဆော်ဒီအာရေဗျာစွန့်အင်ဝန်ကြီးကပြောပါတယ်။ OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားကထုတ်လုပ်မှုကနေ့တနေ့ကို C3000ပဲလျှော့ချဖို့သဘောတူထားပါတယ်။ရေနံဈေးကဒီနှစ်အတွင်းမှာတစ်စီကိုဒေါ်လာ50အောက်ကိုခဏခဏကျနေပြီးတော့ရေနံကိုမှီခိုနေရတဲ့နိုင်ငံတွေရဲ့စီးပွားရေးကိုထိခိုက်ခဲ့ရပါ။ဒါကြောင့်လည်းကမ္ဘာရေနံဈေးကိုတစ်စီ$55ကနေ$60ကျားမှာရှိနေစေချင်တယ်လို့ OPEC ကပြောပါတယ်။ OPEC နဲ့ရုရှားတို့ထုတ်ပြန်လိုက်တဲ့သတင်းတွေကြောင့်နယူးယောက်မြို့မှာရေနံဈေးတွေ10%ထိုးတက်သွားပြီးတော့စွိုင်းအင်ကဏ္ဍဆိုင်ရာအစုစရာဈေးတွေလည်းတက်သွားပါတယ်။ဗိုလ်တူနေမှာရေနံဈေးက $4.11တက်ပြီးတော့တစ်စီကို $49.44 နဲ့ဈေးပိတ်သွားပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုပြီးအမည်ပေးထားတဲ့တုခွတ်ပန်းကိုတွားကြည့်ပါတယ်။ပန်းကတိတ်လာတယ်လို့ထင်တဲ့အကြောင်းတုခွတ်ပန်းနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုပါတယ်။အဲ့ဒီမှာသတင်းတော်တူကရိုဟင်ဂျာဆိုတဲ့အမည်ကိုသုံးပြီးတော့အဲ့ဒီကိစ္စပေါ်အမှတ်ချက်ပေးပြောဆိုဖို့လှမ်းပြောတာကိုတော့အောင်ဆန်းစုကြည်ကဘာမှပြန်ပြေမသွားပါဘူး။ပါပီလီယွန်နန္ဒာအောင်ဆန်းစုကြည်လို့နာမည်ပေးထားတဲ့တစ်ခွတ်ပန်းဟာပါပီလီယွန်နန္ဒာဂျိုဆဖင်ဗန်ဘရီရိုဆိုတဲ့တစ်ခွတ်ပန်းနဲ့ဗန်ဒါဗရူဖူခ်ဆီယာတစ်ခွတ်ပန်းနှစ်မျိုးစပ်ပေါင်းထားတဲ့တစ်ခွတ်ပန်းဖြစ်ပါတယ်။စင်ကာပူနိုင်ငံဟာ2009ခုနှစ်မတ်လတုန်းကလည်းအဲ့ဒီအချိန်ကစစ်ဆေးရဝန်ကြီးချုပ်ဖြစ်သူဦးသိန်းစိန်ကိုဂုဏ်ပြုပြီးဒန်ဒရူဘီအမ်သိန်းစိန်ဆိုတဲ့တစ်ခွတ်ပန်းနာမည်ပေးခဲ့ပါသေးတယ်။စင်ကာပူနိုင်ငံဟာပြည်ပကထင်ရှားတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့တစ်ခွတ်ပန်းအမည်တွေပေးလို့ရှိပြီးအဲ့ဒီထဲမှာတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာလည်းပါဝင်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကျင့်ပြည့်အာဂရီလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းဒီကနေ့တွားလည်လာပါတယ်။ဒါအပြင်စင်ကာပူမှာရောက်နေတဲ့မြန်မာမိသားစုတွေနဲ့လည်းဒီကနေ့ညပိုင်းမှာတွေ့ဆုံမှုရှိပါတယ်။မနေ့တုန်းကတော့စင်ကာပူဝန်ကြီးချုပ်လီဆင်လုံးနဲ့တွေ့ဆုံဆွေးနွေးသလိုစင်ကာပူမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းတဲ့မိန့်ခွန်းတစ်ခုကိုလည်းပြောခဲ့ပါဗျ။
တရုတ်မြန်မာနယ်စပ်ကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေဘေးကင်းလုံခြုံရေးအတွက်နယ်စပ်တစ်လျှောက်ကင်းလက်ထိန်းချုပ်တာနဲ့လုံခြုံရေးကာကွယ်ပို့ကောင်းအောင်လုပ်သွားမယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရယန်ယူဂျွန်းကဗိုလ်တူးနေ့မှာပြောလိုက်ပါဗျ။နယ်စပ်လုံခြုံရေးခိုင်မာဖို့နဲ့ထိန်းချုပ်ဖို့လုံခြုံရေးကာကွယ်ကိုမြင့်တင်ဖို့နဲ့အရေးပေါ်အခြေအနေအလုံးအတွက်အသင့်ပြင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါဗျ။နိုင်ငံရဲ့အချုပ်အခြာနဲ့နယ်စပ်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြပြတတအကာအကွယ်ပေးမှာဖြစ်ပါတယ်လို့ဆိုပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာနိုဝင်ဘာလ20ရက်နေ့ကစပြီးလက်နက်ကင်ပရိခါတွေဖြစ်လာပြီးတဲ့နောက်မှာတရုတ်စစ်ဘက်ကရောဗားတွေရေးယူလှုပ်ဆောင်နေတယ်ဆိုတဲ့မေးခွန်းတွေပေါ်မှာကာကွယ်ရေးဌာနပြောခွင့်ရယန်ယူဂျွန်းကတုံ့ပြန်ဖြေဆိုထားတာပါ။မြန်မာနိုင်ငံဘက်ချက်ကတိုက်ပွဲတွေကြောင့်နေဆက်ကိုကြော်ပြီးတော့တရုတ်နိုင်ငံဘက်ကိုကြီးကြတာတွေလည်းရှိထားပြီးတော့မြန်မာဒုက္ခသည်အများပြားဟာလည်းနေဆက်ကိုဖျက်ပြီးတော့တရုတ်နိုင်ငံထဲမှာထွက်ပြေးခလုံးနေကြတာပါသူတို့နိုင်ငံထဲရောက်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့တရုတ်ဘက်ကပြောထားပြီးတော့တိုက်ပွဲတွေစဖြစ်ချိန်ကတည်းကနေဆက်တစ်ချောင်းမှာလုံခြုံရေးတွေတိုးမြှင့်ထားတာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားဘော်ကုလသမဂ္ဂလူမျိုးရေးကောင်စီကပို့ပြီးပြင်းထန်တဲ့ဒဏ်ခတ်ရယူမှုတွေချမှတ်လိုက်တဲ့ပေါ်အရှေ့အာရှဒေသအမေရိကန်မဟာမိတ်တွေကဒီကနေ့ကြိုဆိုလိုက်ကြပါတယ်ဒါပေမဲ့လည်းဒီရေးယူမှုအသစ်တွေကခင်ဂျွန်ဝမ်အစိုးရကိုဟန်တားနိုင်မလားဆိုတဲ့ပေါ်မျှော်လင့်နေသူကတော့သိမရှိလာပါဘူး။လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အသစ်ကိုထောက်ခံကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။အ အရင်တုန်းကချမှတ်ခဲ့ဘူးဓာရီနဲ့လုံးဝမတူကွဲပြားတဲ့နည်းလမ်းနဲ့အပြင်းထန်လှုပ်ဆောင်မှုနိုင်ငံတကာတိုင်းဝမ်းရဲ့ရည်ရွယ်ချက်ကိုထင်ဟပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းပစ်ဖို့နိုင်ငံတကာတိုင်းဝမ်းကသတိပေးတာကိုလိုက်နာဖို့ဒေါင်ကိုရီးယားအစိုးရကမြောက်ကိုရီးယားကိုတိုက်တွန်းပြီးမလိုက်နာဘူးဆိုရင်နောက်ထပ်အကျိုးဆက်တွေခံစားရမယ်လို့ပြောပါတယ်။စီးပွားရေးအကြနောက်ထပ်အခက်အခဲတွေနဲ့တန်တမာရေးအထူးကြံမှုတွေကိုခံစားရမှာတင်မကဘဲကုလသမဂ္ဂဖွဲ့ဝင်တူအနေနဲ့ရပိုင်ခွင့်နဲ့အခွင့်အလမ်းတွေလည်းလည်းလို့ဆုံးရှုံးသွားလိမ့်မယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်းဟျုတ်ကပြောပါတယ်
။ဘရာဇီးဘောလုံးကလပ်အသင်းတင်းလိုက်ပါလာတဲ့လေရင်ကဒီသတင်းပတ်စောပိုင်းမှာကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးမှာပြက်ကျခဲ့တာမှာတိတ်ဆုံးသွားသူတွေအတွက်ဝန်ထမ်းချင်းထိမ့်မတ်ဖြစ်ဘရာဇီးနဲ့ကိုလံဘီယာနိုင်ငံကဘောလုံးဝါဒနာရှင်တွေစုဝေးခဲ့ကြပါတယ်။ဒီလေရင်ပြက်ကျမှုအတွက်မှာလူပေါင်း82ယောက်တိတ်ဆုံးခဲ့ရပါဘရာဇီးရှာပေအိုအန်ဆေအသင်းနဲ့မက်ဒလင်းမြို့ကအတ္လန်တီကိုနက်ရှနယ်အသင်းတို့ရှင်ပြိုင်ကစားပွဲစီစဉ်ထားတဲ့နေရာမှာလူ4000လောက်စုဝေးခဲ့ကြတာပါအတော်များများကအဖြူအောင်အင်ဂျီတွေကိုဝတ်ထားပြီးပန်းစည်းတွေယူလာခဲ့ကြသလိုတိတ်ဆုံသွားသူတွေရဲ့နာမည်တွေကိုဖတ်ကြတာ10မိနစ်တာငြိမ်သက်ဆုတောင်းတာတွေလုပ်ခဲ့ကြပါတယ်ခုလိုစုဝေးတဲ့အချိန်နဲ့တပြိုင်တည်းမှာပဲဘရာဇီးနိုင်ငံရှာပေကိုမြို့မှာလည်းဝန်နေချင်းထိမ့်မတ်ဖျောင်းနိုင်မီထွန်းပွဲတစ်ခုကိုဘရာဇီးအားကစားရုံမှာလုပ်ခဲ့ကြပါတယ်လေရင်ပြက်ကျခဲ့တာနဲ့ပတ်သက်လို့ကတော့လေရင်ဟာစီကုံသွားတာကြောင့်အရေးပေါ်စဉ်သက်ဖို့လေရင်မှုကအချင်းချင်းတောင်းဆိုခဲ့ပြီးတဲ့နောက်မှာလေရင်ရဲ့လက်စစ်ပိုင်းဆိုင်ရာစနစ်လုံးဝပြတ်သွားတဲ့အကြောင်းကိုလေရင်မှတ်တမ်းတင်ဆက်ကနေရတဲ့အချက်လက်တွေကိုကိုလံဘီယာသတင်းမီဒီယာတွေကဗိုလ်တူးနေ့အစောပိုင်းမှာဖော်ပြကြပါတယ်။လေရင်မှုကအထိတ်တလန့်အကူအညီတောင်းခံခဲ့တဲ့ဆိုတာကိုအသက်ရှင်ကျင်းတဲ့လေရင်ဝန်ထမ်းတအုပ်ကပြန်ပြောပြသလိုပြက်ကျလေရင်နဲ့အနီးနားမှာပြန်တက်နေတဲ့သူတို့လေရင်ကိုနားထောင်သူတို့ရဲ့ရေဒီယိုကိုနားထောင်နေတဲ့ကိုလံဘီယာအာဗီယန်ကာလေချောင်းလိုင်းကလေရင်မှုတအုပ်ကလည်းပြောပါတယ်။ဒီပြောဆိုချက်နှစ်ခုစလုံးကိုလေရင်မှတ်တမ်းတင်ဆက်ကလည်းအတည်ပြုထားပါတယ်ရှင်။ Direct from Washington.
ကြတာပြည်နဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ Radio Diet အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook ဆာမျက်နှာကဖြစ်စေအချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံး HIV AIDS ဆိုင်ရာသတင်းတစ်ပုဒ်နဲ့စာပါမယ်ရှင်ဒီဇင်ဘာလ၁ရက်နေ့ဟာကမ္ဘာ AIDS AIDS နေ့ဖြစ်ပါတယ်။ကမ္ဘာတဝှမ်း AIDS တိုက်ဖျက်ရေးနဲ့ကုသရေးပညာပေးရေးအထိမ်းအမှတ်ပွဲတွေကျင်းပနေသလိုထိုင်းမြန်မာနယ်စပ်ကမေရိုစေကန်မှာလည်းကမ္ဘာ AIDS နေ့အထိမ်းအမှတ်ပွဲကိုကျင်းပခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မေရိုစေကန်မှာ HIV ရှိသူတွေကိုကူညီစောင့်ရှောက်ပေးနေတဲ့လက်ရှိအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာတော့ကမ္ဘာ AIDS နေ့ကိုHIV ဝေဒနာရှင်တွေနဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူလူအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးပညာပေးအခမ်းအနားတစ်ခုကိုမေတော်စည်းကမ်းမှာကျင်းပခဲ့ပါတယ်။ရွှေပြောင်းလူသမားတွေအတွက်ဆေးဝယ်ယူနိုင်ဖို့နဲ့ရေရှည်ဘတ်ဂျက်အခက်အခဲတွေကိုကြုံနေရပေမဲ့ယောဂဖြစ်တဲ့လူနာအရေးအတွက်ကတော့တစ်နှစ်တည်းတစ်နှစ်ပို့ပြီးတော့များလာတယ်လို့လည်းမေတော်စည်းကမ်းရဲ့ HIV ပရိုဂရမ်တာဝန်ခံဖြစ်တဲ့ကိုလှိုင်မြင့်ထွန်းကပြောပါတယ်
။ဒီစည်းတွေကအစီအမဝယ်ရှင်နဲ့ဝယ်လို့ရတဲ့စီမျိုးတွေလည်းမဟုတ်ဘူးဆိုတော့ဒါကြောင့်မလို့အစိုးရထိန်းချုပ်ထားတဲ့ဈေးတွေဖြစ်တယ်လေအစိုးရထိန်းချုပ်ထားတဲ့ဈေးတွေဖြစ်တယ်ဆိုတော့ကဝယ်ရပြရတဲ့နေရာမှာကျွန်တော်တို့ဒီဘက်ကနေလည်းအခက်အခဲရှိတယ်ဒီဘက်ကမှလည်းဟိုအလူရှင်တွေပြရတဲ့ budget တွေနဲ့တွားနေရတာဆိုတော့ဒါတွေကချင့်ချိန်ရပါတယ်လူနာတွေဟိုဘက်ကမှလည်းလုံးမီနိုင်တဲ့လူနာတွေအားလုံးတော့ဟိုဘက်ကမှပဲပြရပါတယ်အားဖြစ်တော့များလာလို့တော့ကျွန်တော်ကြီးစားတာပေါ့
တစ်နှစ်တစ်နှစ်မှာမေတော်ဈေးကန်းကိုကိုဝင်လာအပ်သူပေါင်း4000ကျော်လောက်ရှိတဲ့အထက်မှာ3000လောက်ကမဲတော်ဆေးကမ်းမှာလာရောက်မွေးဖွားခဲ့ကြတာပါဒီထဲမှာကိုဝင်းဆောင်ဥယျာဉ်အနည်းဆုံး50ခန်းဟာ HIV ပိုးကူးစက်ခံနေရတယ်ဆိုပြီးမဲတော်ဆေးကမ်းရဲ့ကျန်းမာရေးဆိုင်ရာဒုတိယဒါရိုက်တာမတ်ဆိုဖီယာကဆိုပါတယ
်ကိုဆောင်မြင့်ထင်ရဲ့ဆိုလို့ရှိရင်ကျမတို့မှာတတိယဆိုရင်ကျမတို့ခင်ဗျားရောက်50လောက်တော့ရှိတော့ဗျအာဘယ်ပြောမလဲကျမတို့ကဆေးစားပေးပြီဆိုလို့ရှိရင်သူကရေရှည်နေတယ်ကျမတို့ပြရတာဟုတ်ပြရလဲချင်ပါလဲကျမတို့အတွက်လည်းခုနပြောသလိုဟိုဘက်ကလည်းတစ်ဖက်ပေါ့နော်ကျမတို့ပြန်စဉ်းစားမှရေရှည်နေတယ်ကျမတို့ကရနိုင်ဖို့ရှိမရှိဆိုတော့လည်းကျမတို့လည်းပြောလို့မရဘူးလေသူတို့ဖြစ်ဒီဟိုမြောက်ဒီဟာဒီ IOM တို့ဒီမြန်မာတော့ခုနအစိုးရနဲ့သူတို့ဆက်စပ်ဆောင်ရွက်တဲ့အချိန်မှာကြတော့အရေးရှိနေတဲ့သူတို့ဆရာရှိဖို့တွေ့ရတော့ခွင့်နံတော့ပို့တော့ရှိတယ်ပေါ့
ထိုင်းမြန်မာနယ်စပ်မှာ HIV AIDS ဝေဒနာရှင်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့အမျိုးသမီးများအတွက်လူမှုဆောက်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမတ်ရီရီဝင်းကတော့ရှေ့ပြောင်းလို့သမားတွေကြား HIV ဝေဒနာရှင်လူနာတွေကပို့ပြီးတော့တိုးလာနေပေမဲ့ဆေးရရှိဖို့အတွက်အခက်အခဲတွေကြောင့်ထိုင်းဆေးရုံတွေကနေမြန်မာပြည်ဘက်ဆေးရုံဘက်ကိုပြန်ပြီးတော့ လွှဲပြောင်းပေးနေတယ်လို့လည်းဆိုပါတယ်
အခုလောလောဆယ်ဆယ်ပေါ့နော်ဒီဘက်မှာဆိုလို့ရှိရင်ဒီအိတ်ခိုင်မီရဲ့ပတ်သက်တဲ့ဟာတွေကတော့ပေါ့နော်မိုင်းငွေကြတယ်မှာဆိုရှိရှိရောများလာတာရှိတယ်ပေါ့နော်ဥပမာမဲတော့စိတ်ကမှာကိုယ်လက်အပ်တာလို့ပြောရလို့ရှိရှိဒီမဲဆောက်စင်းကြီးမှာကိုယ်အပ်တဲ့ခါကြလို့ရှိရှိပေါ့နော်မျိုးသမီးတွေများတော့အဖြစ်အမျိုးခါမျိုးတွေပေါ့အိတ်ခိုင်မီနဲ့ပတ်သက်ပြီးတော့ပေါ်လာကြတာမျိုးတွေရှိတယ်အဲဒါပေမဲ့ပညာပေးမှုတွေကတော့ပေါ့နော်ဖလုတ်ဖို့တော့လိုတယ်အခုလက်ရှိမှာဆိုရင်ပညာပေးမှုတွေကဒီဘက်မှာပေါ့နော်အဲ့ဒါလည်းပတ်သက်ပြီးတော့လုပ်ဖို့တွေကပညာပေးမှုပန်းတော့နည်းလာတာပေါ့နော်အဓိကကတော့အဲမိမပြည်မှာဆိုလို့ရှိရှိတော့အဲများသောအားဖြင့်ဒီလိုမျိုးအပိုင်းတွေကဟိုအချိန်ကြီးနဲ့ပတ်သက်ပြီးတော့အများဆုံးအထောက်ပံ့ကြေးတွေပါတယ်ကလည်းဒီနေ့ထက်မှရောက်သွားတဲ့ခါကြတော့ပေါ့နော်ဒီမှာအဲ့ဒါပတ်သက်ပြီးလုပ်ပညာပေးမှုတွေနည်းလာတယ်ဒီယောဂါကကြတော့လဲအမြဲတမ်းကတော့သူကအဲဆုံးချက်ယောဂဆိုတော့ကိုကမျက်စိနဲ့သိရတယ်မြင်နိုင်ဘူးသူရတော့တော့များများကကြတော့ဖြည့်စင်မှသိရတယ်ပေါ့နော်ဖြည့်စင်မှသိရတယ်ဆိုတော့ဘယ်သူမှရှိတယ်မရှိဘူးဆိုတော့ကျွန်တော်ကမသိနိုင်ဘူးအဓိကကတော့ဒီဓာကြီးကကြောနေဖို့ဆိုတော့ပြန်ပြေးမှုလေးလုပ်ဖို့လိုတယ်သူတို့တွေကြေးလေးဆစ်ဆေးကြည့်ဖို့လိုတယ်ပေါ့နော်အာဒါပေမဲ့ဒီဘက်မှာကျတော့ပြန်ပြေးမှုမှာဖြည့်စင်မှလည်းရှိမှာမဲပုံဘူးပေါ့နော်သူတွေပဲလက်ဆက်တဲ့ခါကြလို့ရှိရင်ဆေးတွေပါတွေကတော့ချို့ချို့ ARV ဆေးသောက်ရမှာလေးရှိတယ်ချို့ချို့လို့ရှိလို့ရှိနေမသောက်ရသေးဘူးပေါ့ဟုတ်ရင်ရဆိုလို့ရှိရင်တော့ဒီဘက်ထမ်းမှာကကြတော့ဆေးတွေကအားနဲ့ဟိုကဖြစ်တယ်ပေါ့နော်လက်ဆောက်ဆေးရုံ0လိုမျိုးသာမကြလို့ရှိရင်ဒီဖောက်ခတ်ဆေးရုံတွေတော့စေကန်းတော့ပါပေါ့နော်ဒီမိုင်းငွေအတွက်ပေါ့ဆေးတွေသူတို့ပေးရမည်ရှိတယ်ပေါ့အဲအခုဒီတစ်နှစ်နှစ်နှစ်မှာတော့ပေါ့နော်လက်ဆောက်ဆေးရုံကြီးဘက်ကဒီမိုင်းငွေနဲ့ပတ်သက်ပြီးတော့ဒီ ARV ဆေးပေးရတွေကရှော့ချလာတယ်ပေါ့နော
်မြန်မာပြည်အစိုးရအပြောင်းလဲဖြစ်တာကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတော်များများကမြန်မာပြည်ဘက်ကိုရှေ့ပြောင်းကုန်ကြပါတယ်ဒီအတွက်ဝေဒနာရှင်တွေအနေနဲ့ထိုင်းနိုင်ငံဘက်ခြမ်းကနေဆေးဝါးရရှိဖို့အတွက်အခက်အခဲတွေလည်းကြုံလာပါတယ်မြန်မာပြည်ဘက်ကနေဆေးဝါးထုတ်ယူမှသာရေရှည်အတွက်ဖြစ်နိုင်တာမို့မြန်မာပြည်ဘက်ကိုထိုင်းဘက်မှကုသနေတဲ့လူနာတွေလွှဲပြောင်းပေးနေတာတွေကိုလှုံ့ဆော်နေရတာဖြစ်ပါတယ
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှမ်းပြည်နယ်မြောက်ပိုင်းနေရအနှံ့ပြားမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေစေပဲရှိပါရယ်အခုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံကြေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်ဆောင်နေကြရပါတယ်ဒီအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲပြင်းထန်ဆုံးဖြစ်ပွားနေတဲ့မွန်ဂိုဒေသရဲ့ဒီကနေ့တိုက်ပွဲအခြေအနေကိုတော့မွန်ဂိုမြို့ခံဦးတီတီနောင်လတ်ကအခုလိုပြောပါရယ်
เนี่ยพวกนี้เค้ามาไปชี้ขึ้นเลยพวกก็โหอยู่มาชี้บ่อยู่หามาแล้วชี้เจ็ดแน่ไปเลยอยู่หาต้มยอทีมเปลี่ยนแล้วบงเจ๊ก็เคยดูชื่อทักทีรู้อันน่ะแล้วชี้เจ็ดไปขึ้นเลยพวกอยู่หาต้มมาแล้วตะไปขึ้นเลย
မွန်ဂိုမြို့ပြူဟာကုန်းအပဝင်နေရာနှက်မှာမြမတံပရောင်းနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့တိုက်ပွဲမှာဒေတာခန်ရတားတူလက်နက်တိမှန်ခဲ့တယ်လို့တိုက်ပွဲစတင်ဖြစ်ပွားချိန်ကနေဒီနေ့ထိတောင်းနဲ့ချီတဲ့ဒေတာခန်တွေဟာတရုတ်နိုင်ငံထဲမှာထွက်ပြေးသိမ်းရှောင်နေရတယ်လို့ဦးတီတီနောင်လတ်ကခုလူဆက်ပြောပါတယ်
ကျင်းမနောပိနာကအဲ့ဒီမှာဒီကတားတယောက်ပေါ့ခိုးဘက်ကပြစ်တဲ့တနတ်နဲ့မှန်ထားတာမွန်ဂိုမျိုးကမြို့ကမြို့သားဒီကတော့ပြစ်ဆေးရခံလုံးလောက်ကတော့ဆက်နိုင်ငံမှာရောက်နေသွားတယ်မားဟန်မျိုးမားဟန်တချောဖုန်ရှန်အဲ့ရွာအကြီးကြီးမှာအဲ့ဒီမှာဆက်နေတယ်ကိုရကတောင်းကျော်မယ်တောင်းနဲ့ခေါောင်လောက်ငါးဆောင်လောက်ရှိမယ်ခဏရပါတယ်ရွာမှာသူတို့နေလို့မရဘူးအစိုးရလေရင်ပြန်နဲ့ဖုန်ချဲတာရွာမှာလည်းကျဲတယ်သူတို့ခတ်မှန်းပြောနေရာတကာရှောက်ကျဲတယ်လေဆက်နဲ့အခါရောက်နေတာ
အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့နမ်မရူမြို့နယ်တွေမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နမ်မရူမြို့တွင်ရွာသား၈၀၀ခန့်စစ်ဘေးသိမ်းရှောင်ရောက်ရှိနေတယ်လို့နမ်မရူမြို့ဒုက္ခသည်အကူအညီပေးရေးကော်မတီဒုဥက္ကဋ္ဌဦးဆိုင်ပန်းညာကပြောပါရယ
်သူတို့ဘာကို900လောက်ရှိနေပါပြီကိုဒီနေ့ဆက်လာတဲ့ဟာမျိုးဆိုအမှတ်တစ်စခန်းကကျွန်တော်တို့ဒီရှင်နေလာကျောင်းမှာခင်ဗျာကြားကနေရ27မှကနေရ90ပေါ့သူတို့ဘာကို917လောက်ရှိတယ်ဆမတ်နေ့မှာကနေရနဲ့3လောက်ရှိတယ်ခင်ဗျာဒီစုသူမျိုးတွေပေါ့နော်အဲ့ဒီဒေတာမှာတော့ခုဒီကျွန်တော်တရားတပ်ပေါင်းစုနဲ့တပ်မတော်နဲ့တိုက်ပွဲတွေနဲ့ဖြစ်နေတာပေါ့တိုက်ပွဲတွေဖြစ်တယ်ဆိုတော့တို့ကလည်းအဲ့ဒါကိုကြောက်တာနဲ့အကုန်လုံးဆောင်လာကြတာနဲ့
ဒီစစ်ပြေးဒုက္ခတွေတွေဟာနမ်ရူမြို့နယ်နမ်ပါလင်မိုင်းစင်မိုင်းတပ်ပန်ဝါနဲ့မန်တုံမြို့နယ်နန်းဟန်းကျေးရွာသားတွေဖြစ်ကြပြီးတော့နမ်ရူမြို့အမှတ်၁ဒုက္ခတွေစခန်းရွှေမြင်သာဘုန်းကြီးကျောင်းနဲ့အမှတ်၂ဒုက္ခတွေစခန်းလီစုခရိယံကျောင်းတွေမှာနေရာချထားပေးထားတယ်လို့သူကဆိုပါတယ်ဒီစစ်ဘေးရှောင်တွေကိုဒေသခံလူမှုအဖွဲ့အစည်းတွေကနေကူညီထောက်ပံ့ကြွမွေးထားတာဖြစ်ပြီးရေရှည်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေမှာဆိုရင်ကူညီရေးသွဲအခက်တွေ့နေမယ်လို့လည်းဦးဆိုင်ပညာကပြောပါတယ် Lashi Shamina Miawan Tira and Lampyama, Miawan Mahameta Porine, Mimatam Roro Taipo, Chipwani Relule, Mahameta Poe, Tamalang Tapo at the Anneli, Nangajasa and Yita Wonka, Taban Laga Subare.
Mongo Malabini
ဒီကောင်တက်ခေးပါဝင်မလေးရတယ်အခုတပြီကတော့တိုက်ပွဲကတော့တောက်လျှောက်ပဲကျွန်တော်ဒီမဝင်ကြီးနမ်ခမ်းမှုဆဲခိုင်းတဲ့နေလာရှိုးတီကတော့တောက်လျှောက်ဆက်ကတော့ဖြစ်နေတယ်မလေးဒီကိတိမနဲ့ပိုင်းမှာလဲမန်တုံမြို့နယ်ကုန်းမုံကုန်းညောင်ရွာနီးမှာဒီအန်အယ်လီတိုက်ရင်ခွန်ခွန်တုံးကုတုံးလုံးနဲ့မြမသားမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲဒီအန်အယ်လီပြန်ကြားရေ miao di da ku khan myu ne thwet oriental to gate ko kia tnl pu phang phwe ga ni mne ga le ne ji ne pye kha khe de chang ne november 29 yin ni nya ma mongu myu shi mongu ka kin sakan ko kia phwe in a 30 khan ga le ne ji le ne ngae de ne pye kha khe ya ma tamaror sit chang ga ni pyan le pye kha ta khe khe bi pye kha mu phit sin ma do tamaror sit di tchou thi khai tan yan ya shi khe de lo tadin thauk pyan tha ba de Shamine Miao Pine Dira Ma, Yama Tamaro Ne, Miao Pine Mahameta Pori Pite, Kitchen, Tang Belong, Yakine, Kugalanak and Porija, Nuimbala and the Sayaniga Sabiro, Type Wordy, Pipuani Dale, Piparekamia.
Nanko in people tare dream piparation. A coolo Shamine Miao Pine Mapinida Type Wordyam, Yamanang and Miao Pine Dio Neza Matio, Tamarovaga, Lunjon Yakin Lemune, Chiniri Pomampion, Tincho Nambu, a late task on your needed a jump, Dio, a muta, Kagway, Winji Tanaga, Piogavare, D. Dodri Mave. Myanmar Asoya Nyinjan Yi Commission Okata Dr. Tim Myo Win Khaung Saung Nae Kozle Phwe Ha Tiyauk Naingan Beijing Myo Raw Go Yauk Ni Bi Myanmar Naingan Ye Nyinjan Yi Longgan Sin Nwe Nae Patat Lo Tiyauk Asoya Nae Swin Nwe Ni Ba De Mat In Chin Naingan A Pye Song Sat Pyo Pya Ma Ba Shin
Shamji Myaw Pai Nye Sat Ma Taing Da Lan Na Kai Phwe Ri Ne Myanmar Tat Myo Ru Tai Phwe Ri Sat Bi Phit Ni De A Chin Ni Chaung Nye Sat Longjong Yi Go Thi Khai Mu Ri Shi Ni De A Paw Tiyauk Tat Myo Ga Longjong Yi Sin In A A Pye Ne A Tit Ani Tha Saung Ye Ni Chaung
တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရန်ယူဂျင်းကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။ထုံးရှိ့ကျွန်းကိုကျွန်းတို့ကြီးဖိတ်ခေါ်တီဖောင်းနေဆက်လုံကျုံရေးခိုင်မှာဖို့ထင်းချုပ်ဖို့လုံကျုံရေးအကာအကွယ်ကိုမြင့်တင်ဖို့ ਨੇ ရေးပေါ်ချင်းနေအားလုံးအတွက်အသင့်ပင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါတယ်။နိုင်ငံရဲ့အချုပ
ယ်ဒီနယ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးတရုတ်နယ်စပ်ထက်ကျော်ပြီးထွက်ပြေးလာတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေကိုလိုအပ်တဲ့အကူအညီတွေပေးနေကြောင်းလည်းရန်ယူဂျန်ကပြောသွားပါတယ်
中国军队对此表示严重关切。
မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေပေါ်တရုတ်စစ်တပ်အနေနဲ့လုံမဲစိုးရိမ်ခင်ဖြစ်မိပါတယ်။ဒါပြင်ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တရုတ်ဘက်ကလုံခြုံရေးစိုးရိမ်ခင်ဖြစ်မှုကိုအလေးနဲ့ထားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာနယ်စပ်မှာစစ်ရေးထိန်းချုပ်မှုမြင့်တင်ဖို့မြန်မာဘက်က
ဒီခါမှာရှင်ကျွန်တော်တို့စပိုင်းဆိုင်ရာခြုံရင်ချက်ကြောင့်အတန်ထုတ်လွှင့်မှုရုတ်တရက်ရပ်ဆိုင်းသွားပါတယ်။ကျမတို့ဘူယိုမြန်မာဘက်ရဲ့ရုတ်မြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DPP ရုတ်တန်လိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါတယ်။ DPP ရဲ့ရုတ်တန်စလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရဲ့ရုတ်တန်လိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်။ကိုကျော်ကျော်သိန်းရဲ့ကျမတို့နိုင်ငံတကာသတင်းအကျဉ်းချုပ်ကလေးများတစ်လှည့်လောက်ပြောပြပေးနိုင်မလားရှင်
။ကောင်းပါပြီခင်ဗျာ။အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအားဖြင့်ကျေးဇူးတင်စကားပြောမဲ့ခီးစဉ်တစ်ခုကိုဒီကနေ့စတင်မှာဖြစ်ပြီးအိုဟိုင်းယိုးပြည်နယ်ဆစ်စနတီမြို့မှာယူကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့ပုံစံနဲ့အလားတူစုဝေးပွဲတစ်ခုလုပ်ဖို့ရှိပါတယ်။အဲဒီမှတိုင်ခင်မှာတော့အင်ဒီယားနာပြည်နယ်ကိုသွားပြီးလေးပိစက်ထုတ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Career နဲ့အလုပ်ကင်တထောင်လောက်ကိုအဲ့ဒီပြည်နယ်မှာဆက်ထားသွားဖို့သဘောတူညီချက်ရထားတဲ့အပေါ်ပြောဆိုဖို့ရှိပါတယ်။ Ohio ပြည်နယ်ဟာရွေးကောက်ပွဲမှာ Mr. Trump အနိုင်ရစေခဲ့တဲ့အရေးပါတဲ့ပြည်နယ်တွေကတစ်ခုပါ။အခုခီးစီအတွင်းတခြားဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်ကို Mr. Trump ကမပြောသေးပေမဲ့ဒါမဲ့သတင်းပတ်တွေအတွင်းတခြားနေရာအများပြားကိုလည်းသွားမယ်လို့ခန့်မှန်းထားကြပါတယ်။ Indiana ပြည်နယ်မှာတော့ Trump နဲ့သူ့ရဲ့ရွေးကောက်ခံဒုတိယသမ္မတ Mike Pence တို့ဟာ Indiana Police မြို့က Career Company ရဲ့စက်ရုံကိုသွားရောက်ဖို့ရှိပါတယ်။ကိုလံမီယာဆူယောင်းနဲ့ FARC တပုံအဖွဲ့အကြားနှစ်90ကျော်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုကိုလံမီယာကွန်ဂရက်လွှတ်တော်ကဗိုလ်ထုနေ့မှာအတည်ပြုလိုက်ပါပြီ။အောက်လွှတ်တော်မှာထောက်ခံမဲ130ကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပြီးအထက်လွှတ်တော်ကလည်းထောက်ခံမဲ85မဲကန့်ကွက်မဲမရှိနဲ့အင်္ဂါနေ့ကအတည်ပြုထားတာပါ။ တမနာဟောင်းအယ်ဗာရူဥရီဘီပါတီဝင်လွှတ်တော်အမတ်တွေကတော့လွှတ်တော်နှစ်ရက်စလုံးမှာကန့်ကွက်တဲ့အနေနဲ့ထွက်သွားခဲ့ကြပါတယ်။သဘောတူညီချက်ဟာ FARC အဖွဲ့ဘက်အထူးသဖြင့်တော့သဘုံကောင်းဆောင်ပိုင်းကိုသိပြီးအသားပေးလို့နေလို့တမနာဟောင်းကဝေဖန်ထားတာပါ။ဒါအပြင်အခုပြန်ပြင်ထားတဲ့သဘောတူညီချက်တွေအတူပြုကိစ္စကိုလူလူဆန္ဒခံယူပွဲမလုပ်ဘဲလွှတ်တော်အမတ်တွေကိုပဲလုံးဝအခွင့်အာဏာပေးထားတဲ့အပေါ်လည်းဥပမာရယ်ပထမလုပ်ထားတဲ့သဘောတူညီချက်ကိုအောက်တိုဘာလလူလူဆန္ဒခံယူပွဲမှာပယ်ချခံခဲ့ရတာကြောင့်အပြောင်းအလဲ90ကျော်ပြန်လုပ်ခဲ့ရပါတယ်။2008ခုနှစ်ကလေးကအခုချိန်ထိပထမဆုံးအကြိမ်နေနဲ့ရေနံထုတ်လုပ်မှုဆွချဖို့ကမ္ဘာရေနံတင်ဖို့ရောင်းချသူများအဖွဲ့ OPEC ကဗိုလ်ဒူးနေမှာသဘောတူလိုက်ပါတယ်ရေနံဈေးတက်လာစေဖို့ရွေးချက်ဖြင့် OPEC အဖွဲ့ဝင်မဟုတ်တဲ့ထုတ်လုပ်သူတွေလည်းအလားတူလိုက်လုလာအောင်တွန်းအားပေးလိုက်တာပါဒီနေ့ကိုထုတ်လုပ်တဲ့ရေနံစီပေါင်း 1.2 သန်းဒါမှမဟုတ်ကမ္ဘာရေနံထုတ်လုပ်မှုစုစုပေါင်းရဲ့တိရာဂိုင်နှုန်းအထိဆွချပြီးတော့စီပေါင်း 32.5 သန်းအထိ OPEC ကရှော့ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောပါတယ်အိုပက်ဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုလည်းထုတ်လုပ်မှုလျှော့ချဖို့အိုပက်ကတောင်းဆိုမယ်လို့ဗိုလ်ဒူးနေကဗီယက်နမ်မြို့မှာကျင်းပတဲ့အစည်းအဝေးမတိုင်ခင်ဆော်ဒီအာရေဗျာစွမ်းအင်ဝန်ကြီးကပြောပါတယ်။အိုပက်အဖွဲ့ဝင်မဟုတ်တဲ့ရုရှားကသူတို့ရဲ့ထုတ်လုပ်မှုကိုတစ်နှစ်စီ3သိန်းမဲလျှော့ချဖို့သဘောတူထားပါတယ်။စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုပြီးအမြင်ပေးထားတဲ့တက်ခေါ်ပန်းကိုသွားကြည့်ပါတယ်။ပန်းကတိတ်လှတယ်လို့ထင်တာပါပဲလို့သူခေါ်ပန်းနဲ့ပတ်သက်ပြီးတော့ဒေါင်ဆာစုကြည်ကမှတ်ချက်ပေးပြောဆိုပါတယ်။အဲဒီမှာသတင်းတော်ဒူကရိုဟင်ညာဆိုတဲ့အမည်ကိုသုံးပြီးတော့အဲဒီကိစ္စပေါ်မှတ်ချက်ပေးပြောဆိုဖို့လှမ်းမိတာကိုတော့ဒေါင်ဆာစုကြည်ကဘာမှပြန်ဖြေမသွားပါဘူး။ Papillion under အောင်ဆန်းစုကြည်လို့အမည်ပေးထားတဲ့သူခေါ်ပန်းဟာ Papillion under Josephine Van Briro ဆိုတဲ့သူခေါ်ပန်းနဲ့ Van der Veru Fuchsia သူခေါ်ပန်းနှမျိုးစပ်ပေါင်းထားတဲ့သူခေါ်ပန်းဖြစ်ပါတယ်။စင်ကာပူနိုင်ငံဟာ2009ခုနှစ်မတ်လတုန်းကလည်းအဲဒီချိန်ကစစ်ဆိုးရွားဝန်ကြီးချုပ်ဖြစ်သူဦးသိန်းစိန်ကိုဂုဏ်ပြုပြီးဒန်ဒရိုဘီယမ်သိန်းစိန်ဆိုတဲ့သစ်ခေါ်ပန်းနာမည်ပေးခဲ့ပါသေးတယ်။စင်ကာပူနိုင်ငံဟာပြည်ပကထင်ရှားတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့သစ်ခေါ်ပန်းအမည်တွေပေးလို့ရှိပြီးအဲဒီအထက်မှာတောင်အာဖရိကသမ္မတဟောင်းနယ်ဆန်မင်ဒဲလာလည်းပါဝင်ပါတယ်။ဒေါက်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကျင့်ပြည့်အာဂရိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းဒီကနေ့တွားလည်လာပါတယ်။ဒါ့အပြင်စင်ကာပူမှာရောက်နေတဲ့မြန်မာမိသားစုတွေနဲ့လည်းဒီကနေ့ညပိုင်းမှာတွေ့ဆုံမှုရှိပါတယ်။မနေ့တုန်းကတော့စင်ကာပူဝန်ကြီးချုပ်လီဆန်လုံးနဲ့တွေ့ဆုံဆွေးနွေးသလိုစင်ကာပူမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းတဲ့မိန့်ခွန်းတစ်ခုကိုလည်းပြောခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ပေးကင်းလုံခြုံရေးအတွက်နယ်စပ်တစ်လျှောက်ကင်းလှည့်ထိန်းချုပ်တာနဲ့လုံခြုံရေးကာကွယ်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရရန်ယူကျွန်းကဗိုလ်ဒူးနေမှာပြောပါတယ်။နယ်စပ်လုံခြုံရေးခံမဖို့နဲ့ထိန်းချုပ်ဖို့လူမျိုးရေးအကာအကွယ်ကိုမြှင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသင့်ပြင်ထားဖို့တရုတ်တမတော်ဘက်ကဆောင်ရွက်နေတဲ့အကြောင်းနိုင်ငံရဲ့အထုတ်ချာနဲ့နေဆက်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြတ်ပြတ်သားသားအကာအကွယ်ပေးသွားမှာဖြစ်တဲ့အကြောင်းကော်ဝေးဌာနပြောခွင့်ရယန်ယူကျွန်းကပြောပါတယ်မြန်မာနိုင်ငံဘက်ချင်းကတိုက်ပွဲတွေကြောင့်နေဆက်ကိုကျော်ပြီးတရုတ်နိုင်ငံဘက်ကြီးကြတာတွေရှိထားပြီးတော့မြန်မာတို့ကလည်းအများပြားကလည်းနေဆက်ကိုဖျက်ပြီးတရုတ်နိုင်ငံထဲမှာထွက်ပြေးခိုလုံနေကြတာပါသူတို့နိုင်ငံနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့တရုတ်ဘက်ကပြောထားပြီးတိုက်ပွဲတွေစပစ်ချိန်ကလေးကနေဆက်တစ်ချောင်းမှာလူငုံရေးကိုတိုးမြင့်ထားတာဖြစ်ပါတယ်။ရမုံငွေသာတိုးမရဘူးဆိုရင်2030ပြည့်နှစ်အရောက် HIV ရောဂါပိုးကူးစက်တဲ့ဆက်ကြောသက်အရေးအတွက်60ရာခိုင်နှုန်းထိတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကခန့်မှန်းလိုက်ပါတယ်။ရောဂါပိုးကူးစက်တဲ့အရေးအတွက်ဟာ2015ခုနှစ်မှာ2သိန်းခွဲရှိတာကနေ15နှစ်တောင်မကြာမဲ့အချိန်တွင်4သိန်းထိတိုးသွားနိုင်တယ်လို့UNICEF အဖွဲ့ရဲ့အစင်ကစားအသစ်ကိုပြုစုသူတွေကပြောထားပါတယ်။လက်ရှိမှာကလေးငယ်နဲ့ဆယ်ကျော်သက်7.8သန်းဟာ HIV ရောဂါပိုးရှိနေပြီးအများစုဟာဆာဟာရာဒေသခံတောင်ပိုင်းအာဖရိကတိုက်ကဖြစ်တယ်လို့အစင်ကစားမှာဖော်ပြထားပါတယ်။ဆယ်ကျော်သက်အရွယ်တွေ HIV ရောဂါပိုးမကူးစက်အောင်ကြိုတင်ကာကွယ်ရေးလုပ်ငန်းကိုပိုပြီးလုပ်သွားကြဖို့ဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာ UNICEF အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းပြောပြသွားတာပါရှင်။စပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်အတန်ထုတ်လွှင့်မှုအဆင်မပြေဖြစ်ခဲ့ရတာကိုတော့အနူးညွတ်တောင်းပန်ပါတယ်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုကြာသပတေးနေ့ညနေပိုင်းထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာက Justin တို့ဖြစ်ပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.